မင်္ဂလာပါခင်ဗျာအပတ်စဉ်တင်ဆက်နေကြဖြစ်တဲ့ RFA ပေးစာကဏ္ဍကနေနှုတ်ဆက်သားလိုက်ပါတယ်ခင်ဗျာကျွန်တော်ကကျော်သူပါ
ကျမဝေမာထွန်းပါရှင်ပထမဆုံးပြောပြခြင်းနဲ့စာကကိုမိုးဆိုတဲ့အကောင့်ကနေပေးပို့တဲ့စာပါမင်္ဂလာပါ RFA RFA ဝိုင်းတော်သူဝိုင်းတော်သားများကျမ်းမာချမ်းသာကြပါစေလို့ဥစွာနှုတ်ခွန်းဆက်သားလိုက်ပါတယ်တဲ့ကျွန်တော်ကရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကပါ RFA ကိုစာပေးပို့ဘူးတာဒါပထမဆုံးမှာအခုတော့ကျွန်တော်မလေးရှားမှာအလုပ်လုပ်နေပါတယ်ကျွန်တော်ပြောချင်တာကရခိုင်ပြည်နယ်အတွင်းကမြို့နယ်တချို့ကိုအင်တာနက်ပြန်ဖွင့်ပေးတာကိုကျေးဇူးတင်ပါတယ်။ဒါပေမဲ့လို့ရခိုင်ပြည်နယ်မှာကြံတဲ့မြို့နယ်တွေကိုလည်းအင်တာနက်ပြန်ဖွင့်ပေးစီလိုပါတယ်။ကျွန်တော်ဆိုအိမ်မှာအဖေနဲ့အမေကလည်းအသက်ကြီးနေပါပြီ။အိမ်မှာကလည်းအဖေနဲ့အမေနဲ့ပဲရှိတာပါ။အင်တာနက်ပိတ်ထားတော့ကျွန်တော်လည်းအိမ်ကိုဖုန်းပုံမှန်မပြောပြနိုင်ပဲဖြစ်နေပါတယ်။ဖြစ်နိုင်ရင်သက်ဆိုင်ရာလူချင်းများအင်တာနက်ပြန်ဖွင့်ပေးစီချင်ပါတယ်။ကျွန်တော်လိုပဲအခြားမျိုးနယ်တွေကလည်းအခက်အခဲတွေဖြစ်နေလို့ပါဖြစ်နိုင်ရရခိုင်ပြည်နယ်တပြည်နယ်လုံးကိုအင်တာနက်ပြန်ဖွင့်ပေးစီလိုပါတယ်ကျေးဇူးတင်ပါတယ်လို့ရေးသားထားပါတယ်တိုင်းရင်းသားမလို့ကျွန်တော်စာကိုဖတ်ရတာအစ်မပြေရင်လဲခွင့်လွတ်နားလဲပေးစီလိုပါတယ်လို့သူကရေးသားလာပါတယ်အစိုးရကရခိုင်ပြည်နယ်အတွင်းကဘူးတိတောင်မောင်တော်မြေပုံပလက်ဝမြို့နယ်တွေမှာအင်တာနက်လိုင်းတွေပြန်ဖွင့်ပေးထားပါပြီ။ဒါပေမဲ့လို့အဲ့ဒီမြို့နယ်တွေမှာလည်းအင်တာနက်လိုင်းတွေမကောင်းသေးဘူးလို့ဒေသခံတွေက RFA ကိုပြောပါတယ်။ရခိုင်ပြည်နယ်အတွင်းကကြောက်တော်ပုံနှကျွန်းမင်းပြားနဲ့မြောက်ဦးမြို့နယ်တွေမှာတော့အင်တာနက်လိုင်းတွေမရသေးပါဘူး။ကိုမိုးတို့လိုကြောက်တော်မြို့နယ်အပါအဝင်ရခိုင်ပြည်နယ်အတွင်းကမြို့နယ်တိုင်းအင်တာနက်လိုင်းတွေပြန်ရပြီးမိသားစုတွေကြားအဆက်အသွယ်ရပါစေလို့ RFA ကစုမုံကောင်းတောင်းပေးလိုက်ရပါတယ်ရှင
်။ရေယူဆိုတဲ့အကောင့်ကနေပေးပို့လာတဲ့နောက်ထပ်စာတစောင်ကိုလည်းပြောပြပေးကြပါတယ်ခင်ဗျ။မင်္ဂလာပါ RFA ပြည်ဦးလွင်မှာတိုက်ခိုက်မှုတစ်ကြိမ်ဖြစ်ခဲ့တာမှာငွေကျပ်သိန်းပေါင်း 2,000 ကျော်ဆုံးရှုံးခဲ့တယ်လို့အစိုးရရဲ့ထုတ်ပြန်တဲ့သတင်းတွေမှာတွေ့ရပါတယ်။ဒါဆိုရင်တိုင်းရင်းသားတယောက်အနေနဲ့မေကွန်ထုတ်ချင်ပါတယ်တိုင်းရင်းသားပြည်နယ်တွေမှာနှစ်ပေါင်း80ကျော်အထိတိုက်ပွဲတွေကြောင့်တန်းနဲ့ချီတဲ့ပြည်သူတွေအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာတွေကိုဘာနဲ့တိုင်းတာမလဲဆိုတာပါတိုက်ခိုက်မှုတွေကိုအားပေးတာမဟုတ်ပါဘူးဘယ်နေရာမှာမှတိုက်ခိုက်တာကိုမလို့ချင်ပါဘူးတကြိမ်ဖြစ်ပွားတဲ့နေရာမှာဒီလောက်ထိဆုံးရှုံးမှုတွေရှိတယ်လို့ဆိုရင်နှစ်ပေါင်း80ကျော်အထိခံစားခဲ့ရတဲ့တိုင်းရင်းသားတွေရဲ့ဆုံးရှုံးမှုတွေဟာဘယ်လောက်ထိရှိတယ်ဆိုတာကိုအစိုးရအနေနဲ့တွေးကြည့်သင့်ပါတယ်ဒီစာကို RFA ကနေတဆင့်အစိုးရကိုမေးပေးပါလို့ရေးသားပေးပို့လာတာဖြစ်ပါတယ
်။မိမိမျိုးနဲ့ကြေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ။ bami@rfa.org email ကတဆင့်ဖြစ်စေ။ပြောကြားပေးပို့နိုင်ပါတယ
်။နောက်ထပ်စာတစ်စောင်ကတော့မင်းဒုက္ခဆိုတဲ့ Facebook အကောင့်ကနေပေးပို့လာတဲ့စာပါ။နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့သိစေရန် RFA ရေးတဲ့စာပေးတဲ့စာအစီအစဉ်ကနေတက်ဆက်အသိပေးတင်ကြားလိုက်ပါတယ်။ဒါကရခိုင်ပြည်နယ်ကအဖြစ်ပြက်တစ်ခုပါ။မြေပုံမျိုးနဲ့အတွင်းကရွာသားတအူးမှတ်ပုံတင်ပျောက်ဆုံးသွားပါသဖြင့်မှတ်ပုံတင်ပြန်လုပ်ဖို့ကျေးရွာအုပ်ချုပ်ရေးမှူးထံထောက်ခံစာသွားတောင်းရမှာအုပ်ချုပ်ရေးမှူးကထောက်ခံစာအတွက်ငွေကျပ်3,000တောင်းခံပါတယ်။အဲ့ဒီငွေကျပ်3,000ကိုလဝကယုံကလူကြီးတွေနဲ့မျှဝေပေးရမယ်ဆိုပြီးပြောပါတယ်။ငွေကျပ်တသိန်းလည်းမပေးနိုင်ထောက်ခံစာလည်းထုတ်မပေးလို့မြို့ကိုသွားမရဖြစ်နေပါတယ်လာဝကယုံကလူကြီးတွေကိုအမိတက်ပြီးတာဝန်နဲ့ဝတ္တရားကိုဖမ်းပြပြီးအခွင့်အာဏာခုတုံးလို့ငွေတောင်းခံနေတဲ့ကျေးရွာအုပ်ချုပ်ရေးမှုကိုထိရောက်စွာအရေးယူပေးဖို့တိုင်ကြားပါတယ် RFA အနေနဲ့မဖြစ်မနေထောက်လွှင့်ပေးစီလိုပါတယ် RFA ဝိုင်းတော်သားများကျေးဇူးတင်ရှိပါတယ်လို့ရေးသားပေးပို့လာပါတယ်ရှင်။စာရေးသားပေးပို့လာသူကတော့သူနေထိုင်ရာရွာအမိနဲ့တိုင်ကြားလိုတဲ့အုပ်ချုပ်ရေးမှုအမိတို့ကိုထည့်သွင်းပေးပို့ထားပေမဲ့ RFA ကထည့်သွင်းဖော်ပြခြင်းမရှိရဖြစ်ပါတယ်ရှင်
။နောက်ထပ်စာတစ်စောင်ကလည်းကျေးရွာအုပ်ချုပ်ရေးမှုနဲ့ပတ်သက်တဲ့စာတစ်စောင်ပဲဖြစ်ပါတယ်။သွေးကြွေးဆက်မယ်ဆိုတဲ့အကောင့်ကနေပေးပို့လာတာပါ။ RFA ခင်ဗျာကျွန်တော်ကတော့အမ်းမြုံနယ်ကနန်းပြင်ကျေးရွာကပါ။ကျွန်တော်တို့ရွာတွင်အုပ်ချုပ်ရေးပိုင်းရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးရွာသားတွေကမြို့နယ်အုပ်ချုပ်ရေးမှုကိုတိုင်ကြားပေးမယ်လဲမြို့နယ်အုပ်ချုပ်ရေးမှုကကနန်းပြင်ကြီးရွာကိုရောက်အောင်လာမစစ်ပဲနဲ့ညောင်ချောင်းကြီးရွာကနေသာအမ်းမြုပ်ကိုပြန်သွားပါတယ်အခုလိုဆောင်ရွက်နေတာတွေကိုနိုင်ငံတော်ကြီးကဲတွေသိရှိနိုင်ဖို့တင်ပြလိုက်ရပါတယ်လို့ရေးသားပေးပို့လာတာဖြစ်ပါတယ်ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်က39 942 3864ဖြစ်ပါတယ်ရှင
်နောက်ဆုံးတင်ပြလိုတဲ့စာကတော့အောင်မင်းထက်ဆိုတဲ့ Facebook စာမျက်နှာကနေပို့လာတဲ့စာပါ မင်္ဂလာပါ RFA ကျွန်တော်က RFA ရဲ့ရေဒီယိုလိုင်းကတဆင့်သတင်းတွေကိုနေ့စဉ်မပြတ်နားထောင်နေသူတဦးပါတဲ့ဟုတ်ကဲ့ပါအခုလို RFA ကိုအားပေးနားဆင်တဲ့အတွက် RFA ကလည်းကျေးဇူးတင်ရှိပါတယ်သူရေးသားလာတဲ့စာမှာကျွန်တော်ကတမတော်ကအရာရှိတဦးပါတမတော်မှလည်းအတော်လေးလှုပ်သက်ရင်းလာပါပြီတမတော်ကနေတရားဝင်နှုတ်ထွက်ခွင့်ရဖို့အဆင်မပြေတာတွေဖြစ်နေပါတယ်အမှန်တိုင်းပြောရရင်လူအခွင့်ရေးချိုးဖောက်ခံနေရပါတယ်လို့ပြောရင်လည်းမမှားပါဘူးကျွန်တော်ကိုယ်တိုင်လည်းအခုချိန်ထိနိုင်ငံတော်ကပေးအပ်တဲ့ရာထူးနဲ့အညီတာဝန်တွေကိုအကောင်းဆုံးအနေထားနဲ့ထမ်းဆောင်ခဲ့ပြီးဖြစ်ပါတယ်။ကျွန်တော်တို့လိုပေးတဲ့လစာနဲ့ချွေတာစားတောက်နေရသူတွေအဖို့ထွက်ဖို့မလွယ်ကူလပါဘူးလို့ပြောလာပါတယ်ရှင်။ဒီတစ်ပတ်အတွက် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲ။နောက်တစ်ပတ်များမှာလည်းပေးပို့လာတဲ့စာတွေကိုထပ်ပြီးဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်။ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ရှိပါတယ်ရှင်။